ဇီရူဖောက်ပြန်မှုတွေကြောင့်လူဦးရေတန်း 4000 ကျော်ရှိတဲ့အာရှပစိဖိတ်ဒေသမှာစားနပ်ရိက္ခာရှာပါမှုတွေနောက်ဆက်တွဲလူတွေနေရွှန့်ခွာရတာတွေကြုံရနိုင်တယ်လို့ဒေတာရင်းစီးပွားရေးအခြေအနေတွေကိုစောင့်ကြည့်လေ့လာနေတဲ့အာရှဖွံ့ဖြိုးရေးဘဏ် ADB ကသတိပေးပါတယ်။ပါကစ္စတန်နိုင်ငံမှာဆိုရင်စက်တင်ဘာလလယ်မှာပဲရေလွှမ်းမှုတွေကြောင့်လူပေါင်း200ကျော်ထိသေဆုံးခဲ့တာပါ။ပါကစ္စတန်ပါဝင်တခြားအာရှနိုင်ငံတွေဖြစ်တဲ့အိန္ဒိယ၊ဘင်္ဂလားဒေ့ရှ်နဲ့နီပေါ်နိုင်ငံတွေမှာဆိုရင်လည်းမုတ်တုံမိုးတွေအပြင်းထန်ရွာသွန်းရာကရေလွှမ်းမှုတွေကြုံခဲ့ရတဲ့အတွက်စက်တင်ဘာလဇန်မိုင်းမှာပဲလူပေါင်း400ကျော်သေဆုံးခဲ့ကြရတယ်လို့လူပေါင်း5000ကျော်ကလည်းရေပေးဒဏ်ခံခဲ့ရတာဖြစ်ပါတယ်။မြန်မာနိုင်ငံတဝမ်းမှာလည်းမုတ်တုံရာသီမှာမိုးသက်ထန်ရေကြီးမှုတွေကြုံခဲ့ရလို့အဓိကစီးပွားရေးလုပ်ငန်းဖြစ်လောက်ကင်နေကြတဲ့ဆန်စပါးစိုက်ပျိုးရေးလုပ်ငန်းပေါ်ရက်ခတ်မှုတွေအကြီးအကျယ်ကြုံနေရတယ်လို့ပြပဆန်တင်ပို့တဲ့လုပ်ငန်းလောက်ကင်နေတဲ့လုပ်ငန်းရှင်တယောက်ကပြောပြပါတယ်။
တော်ပါပြီမှာတော့ဘိုးများတာတာရှင်နေတယ်ပြောလို့ရမေလာဆိုပြီးဥတယ်ဒီမိုးကပြတ်တယ်လို့မရှိဘူးအဲ့တော့ကျွန်တော်ဒီမေဂျုံလောက်မှာမိုးရလို့စိုက်တဲ့ကွင်းနေတဘာကွင်းအကောင်တော်တော်များပါတယ်ရန်ကုန်တိုင်းပါတယ်ပဲခူးတိုင်းပါတယ်မွန်ပြည်နယ်ပါတယ်ဆက်ပြီးဒီတိုင်းတိုင်းဒီမှာစံထွက်တယ်ဆိုရင်ရွှေဘုတ်ဘက်တွေလည်းပါတယ်ဆက်ပြီးမှဒီကွင်းထဲကိုရေးရအပြည့်အချံလွှမ်းသွားတဲ့ခါကျတော့ဒီတဘာတွေအကောင်လုံးပေသွားတာပေါ့ဗျာပေသွားတဲ့ခါကျတော့ဒီနောက်တစ်ခါရေးပြန်ကြရတဲ့အချိန်မှာစောင့်ပြီးတော့နောက်တစ်ခါပြန်ဆိုင်တယ်ပဲပြန်ဆိုင်ပြီးမှလည်းဒီနေ့ကျတော့မိုးကအရင်များတဲ့ခါကျတော့ဒီ August လအလယ်ပိုင်းတော့မှပဲတစ်ချက်ပြီးတော့ဒီဆက်နှစ်ပြန်လဲကြတယ်အရင်နှစ်တော့တချို့ကလည်းဒီဟိုမျိုးလေးမျိုးစေ့လေးပါလိမ့်နေဝင်ဝင်ချောင်လဲတဲ့လေကတော့တတိယတစ်ခါတော့ကျိုးပန်းလေးဆိုင်မှာတချို့ကတော့ဒီတိတ်နေသွားတဲ့ခါကျတော့မဆိုင်ကြတော့ဘူ
းရာသီဥတုဖောက်ပြန်မှုတွေရဲ့အကျိုးဆက်ဖြစ်မကြသေးရင်ငါမှအချိန်ဟုန်ကောင်းလာနေတဲ့ဒေတာရင်းစီးပွားရေးဖွံ့ဖြိုးမှုတွေပေါ်အဓိကရက်ခတ်နိုင်တာကို ADB ရဲ့စက်တင်ဘာလတုန်းအစီရင်ခံစာကသတိပေးထားပါတယ်မွန်တိုင်းနဲ့ရေလွှမ်းမှုဓာတ်တွေလိုတဘာဘေးအန္တရာယ်တွေကြောင့်စားနပ်ရိက္ခာရှာပါမှုနဲ့ကျန်းမာရေးဆောင်ရွက်မှုတို့လိုပြဿနာတွေကြုံလာရနိုင်တဲ့အကြောင်းလဲဖော်ပြထားတာပါမြန်မာနိုင်ငံမှာတော့မိုးတုံရသည်ရေလွှမ်းမှုတွေကြောင့်လေယာဉ်လုပ်ငန်းတွေမှာအပြည့်အစုံတွေကြီးကြီးမားမားကျုံခဲ့ရတဲ့အတွက်စက်ပြိုးရေးထွက်ကုန်တွေကျဆင်းမှုတွေမှာထိခိုက်လာနိုင်တယ်လို့စားတောက်ကုန်စင်းတို့မြင့်တက်နိုင်တဲ့အလားအလာတွေရှိနေတယ်လို့လည်းကုန်သွယ်ရေးလုပ်ငန်းတွေအချက်ချရှိရာရန်ကုန်မြို့ကပြပပို့ကုန်လုပ်ငန်းရှင်ကပြောပါတယ
်ဒီနေ့ဟိုခမန်းကြေးရဆိုရင်တော့ဟိုစဘာအထွန်းတော့ဒီနေ့ကတော့ကျနိုင်တယ်ဟိုကျွန်တော်ဒီစိုင်းစဘာကလည်းဒီကျွန်တော်အခုတန်းမြေပါလဲ export အဓိကဥသားပေးနေတဲ့အခါကျတော့ဆန်လက်ကြတောင်မှဒါပြတ်သွားနိုင်ရင်ဆန်သေးဒါကမကမပြည့်မှုနဲ့ဒါကျုံနိုင်ရတယ်ဒီလာမယ့်နှစ်မှာသဘာအဆက်ရောက်တဲ့အတွက်ဆန်သဘာသေးလည်းကောင်းနိုင်တယ်အခုဆိုရင်နိုင်ငံတော်တင်ပို့တဲ့ဆန်သေးရဲ့ဗမာပြည်ဆန်တော်မှဒဏ္ဍာရီဒီ FOB ဒေါ်လာ420လောက်အဝင်းကျင်တော့အရင်ဆိုတာ300ကျော်လောက်ရရနေကြတာဆန်သဘာဒီနေ့ဆိုရင်ဒါကဘာစားနေကရှားပါလာမှုရတာအထူးသဖြင့်လို့ပြောလို့ရတယ်အဲဒါကြောင့်ဒီလာမယ့်နှစ်မှာဒီဆန်သဘာရှားပါမှုဖြစ်နိုင်တယ်ဆိုတာကိုကျွန်တော်တို့ဒါအခုရာသီဥတုအခြေအနေနဲ့ဒီသဘာဝဆက်ပြောမှုအခြေအနေပေါ့အဖြစ်အပျက်မှုအခြေအနေကိုကြည့်ပြီးကျွန်တော်တို့ခံစားမိတာဆွတ်ချက်ထားတဲ့အနေအထားကိုဆို
ဒီ BS စီရင်ခံစာကတော့ရာသီဥတုဖောက်ပြန်မှုတွေကြောင့်ပြီးခဲ့တဲ့နှစ်ထဲမှာကိုပဲအာရှပစိဖိတ်ဒေသမှာလူသန်းပေါင်း30ကျော်အခြေပြက်အနေဖြင့်ဖြစ်ခဲ့ရတယ်လို့လည်းဖော်ပြထားပါတယ်ဒီလိုပဲရာသီဥတုဖောက်ပြန်မှုတွေကအခြေခံဆောက်အုံနဲ့ဝန်ဆောင်မှုလုပ်ငန်းတွေအပေါ်တက်ရောက်မှုတွေသာမကလူတွေနိုင်ငံရခြားရွှေ့ပြောင်းနေထိုင်ရာကပြဿနာတွေဖြစ်ပွားနိုင်တဲ့အခြေအနေတွေအထိဥတီလာနိုင်တယ်လို့လည်းသတိပေးထားတာပါအထူးသဖြင့်ကတော့ဒေသတွင်းဆင်းရဲတဲ့လူဒဏ်းစားတွေအတွက်ပိုပြီးခက်ကြုံရလိမ့်မယ်လို့ဖိလစ်ပိုင်နိုင်ငံအန်တနီယိုဒါမနီလာတက္ကသိုလ်ကလူမှုရေးရာမနှုတ်သက်ပေတာပါမောက်ကအမပေါ်ရီယိုကိုကူကပ်ပြီး ADB ကဖော်ပြပါရယ
် Climate change multiplies the poverty of the poor. For in talk about intensity of floods, storms, monsoons.
ရာသီဥတုဖောက်ပြန်မှုတွေကဆင်းရဲသားတွေကိုမွဲတထက်မွဲစေပါတယ်။ရေလွှမ်းမိုးမှုတွေ၊မုန်တိုင်းတွေ၊မုတ်တုံမိုးတွေနဲ့ရေဒုလေဒုညဉ့်ဉန်းမှုတွေကဆင်းရဲသားတွေကိုပို့ပြီးတော့ဆင်းရဲတွေနဲ့ဆေပါတယ်လူလက်တန်းစားနဲ့လူလက်တန်းစားတဲ့နည်းနည်းတားတဲ့လူတွေအဖို့ကတော့ဒီအကျိုးဆက်တွေကိုကြံ့ကြံ့ခံနိုင်ကြမှာပ
ါလက်တလောချင်းနေမှာရာသီဥပြောင်းလဲမှုတွေရဲ့တက်ရောက်မှုအတိုင်းတာဟာဘယ်၍ဘယ်မျှရှိတယ်ဆိုတာကိုတိတိကျကျတိုင်းတာဖို့တော့မဖြစ်နိုင်သေးတဲ့အကြောင်း ADB ကအတိအမှတ်ပြုပြောဆိုထားပေမဲ့အကျိုးဆက်တွေရှိလာမှာတော့တေချာသလောက်ရှိနေတာမို့ဒေတာရင်းအစိုးရတွေအနေနဲ့ကြိုတင်ပြင်ဆင်ထားဖို့လိုလိမ့်မယ်လို့ပြောပါတယ်သူတို့ပြင်ကတော့စီးပွားရေးဖွံ့ဖြိုးမှုတွေအားနည်းပြီးဆင်းရဲတဲ့တိုင်းပြည်တွေမှာကြုံလာရနိုင်တဲ့ပြည်တွင်းပြည်ပပြောင်းရွှေ့နေထိုင်တဲ့ပြဿနာတွေကရင်ဆိုင်နေရာစဲအခက်အခဲတွေကိုပိုဆိုးလာအောင်အားပေးရရောက်လိမ့်မယ်လို့လည်းသတိပေးထားတာဖြစ်တဲ့အကြောင်းတင်ပြရင်းနဲ့ပဲ ဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍကိုရန်နာပါရစေ။ဒေါက်တာရှင်မြတ်ခင်ဗျာ VOA American အသံမြန်မာပိုင်းစီစဉ်ကအပတ်စဉ်ထုတ်လွှင့်ပေးနေတဲ့စီးပွားရေးကဏ္ဍကိုတင်းလာနေတိုင်းမြန်မာစံတော်ချိန်ညနေ6နာရီကနေ9နာရီထိထုတ်လွှင့်ပေးနေတဲ့အစီအစဉ်မှတစ်ချိန်အင်္ဂါနေ့တိုင်းမနေ့9နာရီခွဲကနေ9နာရီထိထုတ်လွှင့်ပေးနေတဲ့အစီအစဉ်မှတစ်ချိန်တပတ်ကို2ချိန်တင်ဆက်ပေးနေပါတယ်။ဒီလိုပဲအပတ်စဉ်ထုတ်လွှင့်ပေးနေတဲ့စီးပွားရေးစီစဉ်တွေကို VOA မြန်မာပိုင်းရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ voanews.com/bamis မှာလဲပြန်လဲနားဆင်လို့ရတယ်လို့ပြည့်စုံကိုလဲဖတ်ရှုလို့ရနိုင်တဲ့အကြောင်းအသိပေးပါရစေ။ကျွန်တော်အောင်လွင်ဦးပါခင်ဗျာ။